မန္တလေးမြို့မဟာအောင်မြင်မြို့နယ်ရဟိုင်းစင်းကြီးကကြောက်ဝိုင်းမှာတရုတ်ကုန်တယ်နဲ့မြန်မာပွဲစားကြောက်ရောင်းဝယ်ကိစ္စကနေစပြီးပြဿနာဖြစ်ရတာတရုတ်ကြောက်ကုန်တယ်နဲ့မြန်မာတွေကြောင်ရင်းဆန်ခတ်ဖြစ်ခဲ့တဲ့ကြောင့်ရဲတပ်ဖွဲ့ဝင်အင်အားတရာလောင်းနဲ့ဝင်ရောက်ထိန်းသိမ်းခဲ့ရပြီးတော့ကြောက်ဝိုင်းကိုပိတ်ခဲ့ရပါတယ်ဒီဖြစ်ရမှာတရုတ်ကုန်တယ်တွေဘက်ကကိုထိ ပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ဒီကနေ့မနေ့စနေနေ့လောက်ကမန္တလေးကြောက်ဝိုင်းမှာတရုတ်နဲ့မြန်မာကုန်သည်ပွဲစားတွေကြောင့်ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့တာပါဒီလိုဖြစ်ပျက်ခဲ့တဲ့အခြေအနေကိုမျက်မြင်တွေ့ရှိတဲ့ကြောက်ရောင်းဝယ်လုပ်နေသူတယောက်ကအခုလိုပြောပါတယ
်ဒီလိုကြဟိုပွဲစားလေးရတယ်ခြားတယ်ပွဲစားလေးရအဲ့ပီတီတီပေါ့သက်ထရာဗယ်တာဝါအဲ့ထဲမှာအဲ့ထဲမှာသူကကြောက်သွားပြတာကြာအဲ့ဒါဟိုသူဈေးဖြတ်တာဈေး40နဲ့ဖြတ်တာကြာအဲ့ဒါသူကချိန်ထားကြတာချိန်ပြီးတော့နောက်ထပ်တရုတ်တစ်ဖွဲ့ကိုသွားပြလိုက်တာအဲ့တရုတ်တစ်ဖွဲ့က42ဒိန်းထပ်ပြီးတော့အဲ့တရုတ်တူရောင်းလိုက်တာကြာအဲ့ဒါနဲ့ဟိုဈေး40ပြီးတရုတ်တွေကကြောင်းကောင်းလာဆိုပြီးတော့ပွဲစားလေးကိုတုံးဝိုင်းထိုးကြတာဝိုင်းထိုးတော့အဲ့ပွဲစားလေးကအဲ့ပွဲစားလေးပြန်ဆုပြီးတော့ဒုံးကြီးဆိုင်ကဖြစ်တော့ကြာလူတွေကတော့အများကြီးပဲနောက်ပိုင်းကျော်လုံးနေကြီးရောက်လာပြီးတကားပြစ်လိုက်တာကိုမနိုင်သေးဘူးကြာတကားကိုပြီး6ဒီနောက်ပိုင်းကန်ကြာ
မြန်မာကုန်သည်ပွဲစားတွေကတရုတ်လူမျိုးတွေရဲ့ဆိုင်ခန်းနေရာကိုလာရောက်စုဝေးချိန်မှာရဲတွေရောက်ရှိလာတယ်ရဲတွေနဲ့မြန်မာကုန်သည်ပွဲစားတွေအကြဆက်ဆက်ရင်းမပြေလည်တာကြောင့်အခြေအနေကပိုတင်းမာလာတယ်လို့အခြားကြောက်ပွဲစားတယောက်ကပြောပါတယ
်ရဲကလာတဲ့အခါမှာဒီပေါ့အကမ်းပါဝင်ခြင်းမရှိတဲ့သူတွေသူနံပါတ်လုံးနဲ့လာရဲ့တယ်ပေါ့ခင်ဗျရိုက်တော့လက်မလာမချိနိုင်တော့ပေါ့ခင်ဗျဒီအချိန်မှာဒီစားဘယ်လိုမှမဟုတ်ဘူးဒီအနေနဲ့မလုပ်ဘူးနဲ့ပမာလို့တန်လို့ဒီမှာကြည့်ရတယ်လို့ဝိုင်းရတော့ဒီလိုလိုမချိနိုင်ပဲနဲ့အခုဒီလိုပါပြီးတော့ဒီမှာရှိတဲ့လူတွေဝိုင်းရတော့လဲရအောင်ကြံထွက်ပြီးမှလာခင်ဗျအဲ့လိုနေတော့ရဲရအောင်လည်းဒီနဲ့တိုင်လာမျိုးသူ့ကိုကိုယ်တယ်ကိုဆက်ဖို့ဆုံးတာတော့အဲ့လိုထုတ်သွားတဲ့အခါကျမှဒီမှာဟုတ်ကဲ့အမရီယာမချိလို့ဘုံလုံးဒီမှာသူ့ရဲ့အနာလက်ရှိနေကိုတော့အမရီယာချောက်လိုက်တယ်လို့ခင်ဗျ
ဖုန်းလိုက်မကြည်လင်တာကိုတောင်းပန်အပ်ပါတယ်။သူပြောတာကတော့ရဲတွေအများအပြားရောက်လာပြီးဆိုင်တွင်းကတရုတ်လူမျိုးတွေကိုအပြင်ခေါ်ထုတ်သွားတဲ့နောက်မြန်မာတွေကဆိုင်တွေကိုဖျက်ဆီးလိုက်တယ်လို့ပြောတာပါ။သူပြောဆိုတဲ့ရဲတွေကအနီးကလူတွေကိုရိုက်နှက်တယ်ဆိုတာကိုတော့တိကျအတည်ပြုချက်မရပါဘူး။အဲ့ဒီနောက်ထောင်ထဲချီတဲ့မြန်မာကုန်သည်ပွဲစားတွေဟာလူစုကွဲမသွားပဲဇာတိမှန်သချင်းတွေကိုစုဝေးတီဆိုနေခဲ့တာကြောင့်နေကင်းတနားရီလောက်မှာရဲတွေထပ်မံရောက်ရှိလာပြီးလူစုခွဲခိုင်းတယ်လို့ပြောပါတယ်။ဒီအမှုကိစ္စကိုအစိုးရဘက်ကမှန်မှန်ကန်ကန်ဖြေရှင်းမပေးနိုင်ရင်အခြေအနေကပိုပြီးဆိုးဝါးနိုင်တယ်လို့လည်းအဲ့ဒီကြောက်ပွဲစားကပြောပါတယ
်။ဆိုးရနေမှန်မှန်ကန်ကန်ပေါ့နော်။ဟိုပြည်ကြီးတယ်ပေါ့။ဒီလိုဒီလိုဆိုးရတဲ့နေရာတွေမရှိတဲ့နဲ့ပြုတ်မှုလည်းတဲ့အနေထားပုံစံမျိုးတွေဒီလိုဆိုရတော့အဲ့ဆိုးရတဲ့အချိန်တွေဆိုရင်အနာရနိုင်တယ်လို့ကျွန်တော်တို့ကမြင်နေတယ်ဗျာ။
မန္တလေးမြို့ကြောက်ဝိုင်းတီရှိရာမဟာအောင်မြေမြို့နယ်ရဲ့ရဲတပ်ဖွဲ့မှူးရုံးကနေကင်းနှစ်နာရီလောက်မှာအခြေအနေတွေဟာအေးအေးဆေးဆေးဖြစ်သွားပြီလို့အခုလိုပြောပါတယ
်။အဲပြီးတော့ပါပြီ။တော်ကြီးတည်းပြီးသွားတာဗျာ။လူတို့ကခဏလေးပါဗျာ။ရန်ဟိုဖြစ်လာတာဒါတော့လူတို့အယောင်းရဲ့ကိစ္စပါဗျာ
။တချို့ဒေသခံတွေကတော့ကိုတိလျောက်ကျူးလွန်တဲ့တရုတ်မျိုးသားတွေကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ပြောပေမဲ့ရဲတပ်ဖွဲ့ကတိကျအတည်ပြုချက်တော့မပေးပါဘူး။မန္တလေးမြို့ကကြောက်ဝိုင်းအတွင်းမှာအခုလိုရုံးရင်းဆန်ခတ်ဖြစ်ပြီးတဲ့နောက်မှာတော့ကြောက်ဝိုင်းကိုပုံမှန်အချိန်နဲ့စောပြီးညနေ3နာရီဝန်းကျင်လောက်မှာပိတ်သိမ်းခဲ့ပါတယ်။မန္တလေးမြို့ကဒီကြောက်ဝိုင်းဟာထောင်ကနန်းလောက်တန်ဖိုးရှိတဲ့ကြောက်ကနေတိမ်းထောင်ချီတဲ့ကြောက်တွေအထိအယောင်းဝယ်လုပ်တဲ့နေရာလေးဖြစ်ပါတယ်။